ချစ်သတင်းပတ်မှာကျင်းပမယ့်21ရာစုပင်လုံညီလာခံမှာလက်မှတ်ရေးထိုးဖို့ညီမှန်းထားတဲ့ပြည်တော်စုသဘောတူညီချက်မှာတိုးတက်မှုတွေရအောင်ကြိုးပမ်းခဲ့တဲ့အပေါ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကကြိုဆိုလိုက်တယ်လို့ဒုတိယတက်မတော်ကာကွယ်ရေးဦးစီးချုပ်ကတော့ကြမ်းကြမ်းမှုတွေမရှိအောင်လုပ်ဖို့တိုက်တွန်းတဲ့အကြောင်းပြောပြပါမယ်။ကျွန်တော်မိုးစောပါအစိုးရနဲ့ NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရကိုယ်စားလှယ်တွေညှိနှိုင်းသဘောတူထားတဲ့ပြည်ထောင်စုသဘောတူစာချုပ်အပိုင်း3မှာထည့်သွင်းမဲ့အချက်တွေကို JICM ကို NCA အပြည့်အစုံစာချုပ်အကောင့်ထံပေါ်မှုဆိုင်ရာညှိနှိုင်းအစည်းအဝေးမှာပြန်လည်သုံးသပ်ပြီးအတည်ပြုမှာဖြစ်ပါတယ်။ဒီနေ့မနေ့နေပြည်တော်မှာကျင်းပတဲ့ JICM အစည်းအဝေးအဖွဲ့အမှားစကားပြောကြားရမှာ2018ခုနှစ်ကကျင်းပခဲ့တဲ့21ရာစုပင်လုံးတတိယအစည်းအဝေးပြီးနောက်ငင်းချမ်းရေးလုပ်ငန်းစဉ်ဟာရပ်တန့်ခဲ့ရကြောင်းဒီလုပ်ငန်းစဉ်ကိုပြန်လည်စတင်ဖို့ကြိုးပမ်းခဲ့ပြီးပြည်ထောင်စုသဘောတူစာချုပ်အပိုင်း3ကိုရရှိအောင်ဆွေးနွေးခဲ့သူတွေကိုချီးကျူးကြောင်းဒေါ်အောင်စန်းစုကြည်ကအခုလိုထည့်သွင်းပြောကြားခဲ့ပါတဲ့
ဒီကနေ့အစည်းအဝေးကိုတင်ပြလာတဲ့စာချုပ်ငင်းချမ်းကိုကြည့်လိုက်ခါနဲ့တစ်ဖက်အလို့အဖွဲ့တွေဘယ်လောက်ထိဆွေးနွေးခဲ့ရလဲ၊ညှိနှိုင်းခဲ့ရလဲ၊ညှင်းခုန်ခဲ့ရလဲ၊ကြိုးပမ်းအားထုတ်ခဲ့ရလဲဆိုတာကိုကျွန်တော်တို့နားလည်သဘောပေါက်နိုင်ပါတယ်။ဒီဟာကိုအရှိန်ဟုန်နဲ့ဆွေးနွေးမှုတွေကြက်ကြက်ဆောင်ရွက်နေချိန်မှာကမ္ဘာနဲ့အဝမ်းကိုဗစ် -19 ကရောဂါညှက်နှက်မှုတွေဖြစ်ပေါ်လာခဲ့တာကြောင့်ဒီဆုံဆွေးနွေးမှုတွေဟာအရှိန်ဟုန်လျော့ကျသွားခဲ့ရပါတယ်။ Video Conferencing နဲ့ဆွေးနွေးမှုတွေရဆိုင်မသွားအောင်ဆောင်ရွက်ခဲ့ကြရတာဖြစ်ပါတယ်။ဒီလိုသင်္ခေါ်မှုအမျိုးမျိုးကြားကနေအဆုံးမနဲ့ကြိုးပမ်းဆောင်ရွက်ပေးခဲ့ကြတဲ့နှစ်ဖက်ကိုယ်စားလှယ်တွေပါဝင်ပတ်သက်သူတွေဝိုင်းဝန်းပါဝင်ခဲ့သူတွေအားလုံးကိုကျမအနေနဲ့တိုက်လိုက်လေလေကျေးဇူးတင်ရှိပါတယ်။အရင်နဲ့ပြောပြတော့ကြားလိုပါတယ်
COVID-19 ကပ်ရောဂါကိုမြန်မာပြည်သူတွေစီစီလုံးလုံးနဲ့ရင်ဆိုင်ခဲ့တယ်လို့ဆောင်ရွက်ခဲ့တာကြောင့်2018ကငြိမ်းချမ်းရေးလုပ်ငန်းစဉ်တွေရပ်တန့်နေရကအခုဆိုရင်ပြန်လည်စတင်နိုင်တဲ့အခြေအနေကိုရောက်ခဲ့ကြောင်းလည်းထည့်သွင်းပြောကြားပါတယ်
။ဒီတိုင်းပါပဲငြိမ်းချမ်းရေးနဲ့ပတ်သက်ပြီးအစည်းအဝေးတွေခေါ်လို့မရ၊တွေ့ဆုံဖို့ညီနိုင်လို့မရတဲ့အခြေအနေ NCA လမ်းကြောင်းများဆိုင်းသွားရတဲ့အခြေအနေကနေဒီကနေ့ဆိုရင်21ရာစုပင်လုံးညီလာခံကိုပြပနိုင်တဲ့အနေအထားကိုရောက်လာပါပြီ။ဒါတွေပဲမကပါဘူး။နိုင်ငံရေးသဘောတူချက်တွေရယူနိုင်တဲ့အနေအထားကိုရောက်ရှိလာခဲ့ပါပြီ။ဒါတွေမကလို့ပါဘူး။ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးအမျိုးသားပြန်လည်ရည်ရစေရေးနဲ့ညီညာရေးအတွက်ချိန်ဆက်ပြီးတစ်လမ်းပြီးတစ်လမ်းအဆင့်ပြီးတစ်ဆင့်ပေါ်ဆောင်နိုင်မဲ့အဆင့်လိုက်အစီအစဉ်တစ်ခုကိုရယူနိုင်တဲ့အနေအထားကိုရောက်ရှိခဲ့ပြီဖြစ်ပါတယ
်။ဒီကနေ့အစည်းအဝေးကိုတက်ရောက်တဲ့ဒုတိယကျမတော်ကာကွယ်ရေးဦးစီးချုပ်ဒုတိယဗိုလ်ချုပ်မှူးကြီးစိုးဝင်းကလည်းပြည်ထောင်စုသဘောတူစာချုပ်ရရှိအောင်ဆွေးနွေးခဲ့ရမှာအချိန်ကျန်ကြာမှုမရှိစေဖို့အတွက်လည်းအခုလိုတိုက်တွန်းပြောဆိုပါတယ်
။ဒီခုစီဝေးကအလုပ်ဖွဲ့များကြိုတင်နေတဲ့သဘောတူညီချက်ပေါ်အတည်ပြုတာဖြစ်ပါတယ်။အလုပ်ဖွဲ့များရဲ့ကြိုးပမ်းဆောင်ရွက်မှုအတိမတ်ပြုပါတော့လေဆွေးနွေးချက်များပေါ်ထုံးတက်ရမည်ဖြင့်ကြိုတင်နေတဲ့သဘောတူချက်များတစ်ခုလက်ပုံမူပြီးတော့မှသတင်းကြောင်းလည်းတွေ့ရဖြစ်ပါတယ်။ဒီခုကိုချင်းကြောင်းကျန်းစီမစီမိအတွက်အလုပ်ဖွဲ့များဤနိုင်ဆွေးနွေးမှုလေ့ကျင့်ဆောင်ရွက်ရမှာအချို့ချက်များဟာ NCA မှာအတိအကျဖော်ပြပါရှိပြီးဖြစ်တော်လဲစာသားအတိပဲယူဆအ ਨੇ ကောက်မှုရွေးချယ်ပါခြင်းများကြောင့်ဆွေးနွေးရမယ့်အချက်တင်များကိုအဆွေးနွေးနိုင်မယ်။ဒီလိုယူဆအချက်တွေဂွဲမှနေတဲ့သက်ဆိုင်ရာ NCA ပါအချက်များကိုလည်းအမှန်ဆွေးနွေးမှုကြောင့်အချိန်ကျန်ကြာခြင်းNCA ကိုအခြေခံတဲ့ဤနိုင်စီမင်းမှာမူလကသဘောတူချက်ကိုထပ်မံပြင်ဆင်လိုမှုကြောင့်အပြာလန်ထပ်မံဆွေးနွေးရခြင်းကြောင့်ချိန်ကျနိုင်ခြင်း NCA မှာမပါရှိတဲ့လူမျိုးရင်းနှံပတ်သက်တဲ့စာသားများများကိုထပ်ပြင်းဆွေးနွေးခြင်းကြောင့်ချိန်ကျနိုင်ခြင်းဒါလေးကြောင့်နောက်ကျောင်းပြန်ရှေ့ကိုရှင်ုံနဲ့ဆွေးနွေးရမယ်စာနောက်ကျောင်းပြန်ရှင်းခြင်းထပ်မံဆွေးနွေးခြင်းများဖြင့်အလိုလားသောပို့တာချိန်များကိုယ်ဆုံးရကြတယ်လို့ဒိုင်းနာပြည်ပြည်ရုံးရဲ့ပြောလဲဆောင်ရနေတဲ့ပန်းတိုင်ရောက်ဖို့ပါရဲ့ဘလို့လားပဲကြံ့ကြံ့နေတာဖြစ်တဲ့အတွက်ဘလို့ဖွဲ့များရှစ်ဆက်လက်ပြီးဆွေးနွေးရကြရှိတဲ့အချက်များကိုအချိန်ကုန်ဖြင့်ဆွေးနွေးကြရမှာဒီလိုအချက်မျိုးကိုတတိပြုကြဖို့တိုက်တွန်းလိုပါတယ်
NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ခေါင်းဆောင်ဗိုလ်ချုပ်ကြီးရွတ်စစ်ကတော့နှစ်ဖက်သဘောတူညီချက်ရရှိအောင်ဆောင်ရွက်ခဲ့တဲ့သူတွေကိုဂုဏ်ပြုကြောင်းပြောကြားပါတယ်။ JICM စည်းဝေးကရရှိထားတဲ့ပြည်ထောင်စုသဘောတူညီချက်စာချုပ်အပိုင်း၃ပါအချက်တွေကိုအတည်ပြုခဲ့ပြီးတဲ့နောက်၂၁ရာစုပင်လုံးသုဒ္ဓအစည်းအဝေးစတင်ရေးအတွက် UPDJC ကပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီအစည်းအဝေးကိုဒီလ၁၄ရက်၁၅ရက်နဲ့၁၈ရက်နေ့တွေမှာကျင်းပမှာဖြစ်ပါတယ်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ21ရာစုပင်လုံးသုဒ္ဓအစည်းအဝေးကိုတော့19ရက်ကနေ21ရက်နေ့အထိ3ရက်ကြာကျင်းပမှာဖြစ်ပါတယ်။ NCA စာချုပ်အရပြည်ထောင်စုငြိမ်းချမ်းရေးညီလာခံကိုတနည်းနှစ်ကြိမ်ကျင်းပဖို့သဘောတူထားပေမဲ့2018ခုနှစ်ဇူလိုင်လငြိမ်းချမ်းရေးညီလာခံပြီးတဲ့နောက်မှာတော့လုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းရေးနဲ့ပြည်ထောင်စုကခွဲမထွက်ရေးဆိုတဲ့အချက်ပေါ်မှာပြည်လည်မှုမရခဲ့တာကြောင့်ငြိမ်းချမ်းရေးညီလာခံဟာနှစ်နှစ်ကျော်ရပ်ဆိုင်းခဲ့ရတာဖြစ်ပါတယ်။ကျွန်တော်မိုးစောရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်။